ိုဗစ် -19 ထပ်တိုးလူနာတွေကပြပခီးသွားရာဇဝင်မရှိသလိုယောဂဖြစ်ပွားနေသူနဲ့လည်းထိတွေ့မှုမရှိထားပဲကိုဗစ်ယောဂဖြစ်လာသူ2ဦးရဲ့အကြောင်းကိုတင်ဆက်ပေးပါမယ်ကျမ်းမာရေးနဲ့အကစားဝင်ကြီးဌာနရဲ့ဒီကနေ့မနေ့10နာရီထုတ်ပြန်ချက်ထဲမှာတခွဲတီပြူလူနာ12ဦးထပ်တိုးလာတာကိုဖော်ပြထားပါဗျ။အဲ့ဒီထပ်တိုးလူနာ12ဦးတဲကလူနာနံပါတ်89နဲ့85ဟာပြပခီးသွားထားတဲ့ရာဇဝင်မရှိသလိုကိုဗစ်ရောဂါဖြစ်ပွားသူနဲ့ထိတွေ့ခဲ့သူတွေမဟုတ်ဘူးဆိုတာကိုထုတ်ပြန်ချက်အရသိရပါဗျ။လူနာနံပါတ်89အသက်43နှစ်အရွယ်အမျိုးသားဟာကိုဗစ် -19 ရောဂါအတီးပြူလူနာတွေနဲ့ထိတွေ့မှုမရှိဆိုတာနဲ့ပြပသူခီးသွွားရာဇဝင်မရှိလို့ဖော်ပြထားပေမဲ့ဒီလူနာဟာရန်ကုန်မြို့ကဟိုတယ်တစ်ခုမှာအလုပ်လုပ်နေသူဖြစ်ပြီးပြည်တွင်းခီးသွွားထားသူဖြစ်တယ်လို့ဗဟန်းမြို့နယ်ကုသရေးဦးစီးဌာနမှဒေါက်တာနီနီတော်က VOA ကိုပြောပါတယ်
။သူကပန်ပစိဖိတ်မှာလောက်တာပေါ့နော်။အဲ့ဒီမှာလည်းနည်းနည်းထိတွေ့မလားထင်တာပြောတာပေါ့နော်။အမားတို့ကတော့သိချာမသိဘူးလေ။သူကနောက်ကဟိုနယ်လေပြန်သွားသေးတယ်ပေါ့နော်။သူ့ပင်သားကယူပါလေ။သူ့မိန်းမကယူတာရှိလူမျိုးတွေခီးသွွားတာတဲ့ပေါ့နော်ပြည်တွင်းခီးသွွားပေါ့လေအဲ့ဒါလည်းရှိမယ်နဲ့အဲ့ဒီရန်ကုန်မှာလည်းသူ့ဟာသူတော့အလုပ်ကြီးသွားတာပြန်တာတွေလည်းရှိမှာပေါ့နော်ပြီးကြတော့ပြောလို့မရပါဘူးနော်အခုကလည်းတော်တော်များများကိစ္စကထက်လာပြီဆိုတော့သူဘသူနဲ့အနီးကပ်ခီးတွေ့ရလဲဆိုတာတော့အသေးစိတ်ကတော့ဆရာမတို့လူနာကိုလည်းမေးလို့မရသေးတာကြတော့လေသူကလည်းဝေဘာကြီးပို့တာပြီပေါ့နော်ဟိုတယ်မှာလောက်တာသိတယ်သူနေကိုခီးသွွားတာသိတယ်အဲ့လောက်ပဲသိကြတယ်
ဒီလိုအခြေအနေမှာကျန်းမာရေးဌာနကညွှန်ကြားထားတဲ့အတိုင်းနေထိုင်ဖို့လိုပြီးပြည်သူတွေစနစ်တကျလိုက်နာမှသာဒီယောဂဖြစ်ပွားမှုကိုရှော့ချနိုင်မှာဖြစ်တယ်လို့ဒေါက်တာနီနီတော်ကအခုလိုဆက်ပြောပါတယ
်။အဓိကကတော့ကိုယ့်အကူလိုက်လိုင်းတိုင်းနဲ့အိမ်မှာပဲနေမယ်အပြင်တက်နိုင်တယ်များမထွက်ဘူးအိမ်မှာလည်းဒီဒီကြကြလေးစနစ်တကျနေကြမယ်မတ်တက်မယ်အပြင်သွားရင်အိမ်ကိုတယောက်ပဲကိစ္စရှိရင်ထွက်ပြန်တဲ့လူတွေကတော့အိမ်မှာပဲနေကြအဲ့လိုမျိုးလေးပေါ့နော်အလုံးလိုက်နိုင်တော့ဒီယောဂါကတော့ထိန်းချုပ်နိုင်တယ်လို့ထင်တာပေါ့နော်အခုကျတော့ဆီယမ်မလည်းသတိထားနေတာလူတွေတော်တော်များများဆီယမ်မတို့ဘက်ကဘယ်လိုပဲပညာပေးပေးပိုစတာလေးလိုက်ဝေဝေဟိုဟာပေါ့ဘယ်နိုင်နေလိုက်ကအကုန်လုံးဆီယမ်မကြီးဆီယမ်မတို့ဝန်ထမ်းတွေကဒီပဟန်းမှာတော်တော်များများလုပ်ပေးတယ်ရက်ကွက်အုပ်ချုပ်ရေးမှုတွေအကူအညီအကုန်လုံးတော်တော်များများလုပ်ထားတယ်ဒါမှဘယ်လိုပြောရမလဲဆိုလူတွေကဟိုလိုက်နာမှုအားနည်းတယ်လို့ပဲမြင်တာပေါ့နော်သူတို့လိုက်နာမှာပဲဆီယမ်မတို့အထင်ကြီးမှလေဆီယမ်မတို့ကပညာပေးရုံပဲရတယ်ဒီလိုလုပ်ပါဒီလိုနေပါပြောလို့ရတယ်ဒါမှလူတွေမလိုက်နာတာတော့တော်တော်ခက်တယ်
ဒီကနေ့မနက်10နာရီထုတ်ပြန်ပြီးချိန်အထိဆိုမြန်မာပြည်တွင်းမှာယောဂဖြစ်ပွားသူ85ဦးအထိရှိထားပါပြီ။ယောဂဖြစ်ပွားသူအများစုကကိုဗစ် -19 ယောဂအတီးပြူလူနာတွေနဲ့ထိတွေ့မှုရှိထားတဲ့နောက်ဆက်တွဲထပ်တွေ့လူနာတွေပဲဖြစ်ပါတယ်။ဒါပေမဲ့ခရီးသွားရာဇဝင်မရှိသလိုယောဂဖြစ်ပွားသူနဲ့ထိတွေ့မှုရှိထားသူတွေကမဟုတ်ပဲအတီးပြူခံထားရတဲ့လူနာတွေလည်းထပ်တိုးလာတာကြောင့်ပြည်သူတွေအနေနဲ့မလိုအပ်ဖက်အိမ်ပြန်မထွက်ဖို့ကိုကျန်းမာရေးဌာနတာဝန်ရှိသူတွေကထပ်တလဲလဲသတိပေးနေတာပါ။တောင်ငုံမြို့နယ်ကုသရေးဦးစီးဌာနမှဒေါက်တာမြတ်သူဝင်းကလည်းညွှန်ကြားချက်တွေကိုပြည်သူတွေလိုက်နာပေးဖို့တောင်းဆိုထားပါတယ
်။တနေ့ကလည်းတော့လောကမထွက်ကြတော့ကောင်းဆုံးပေါ့နော်။ဒါမဖြစ်မနေဆိုရှင်လေ။ဒီမြန်ထွက်တဲ့ဘောတော့တယောက်တည်းတော့ပဲသွားတာကောင်းနေတယ်။အဲအဆူလိုက်ဖွဲ့ပြီးတော့ဒီလမ်းလေးပေါ်မှာရှောက်သွားနေတာတော့တိတ်တော့မရှိတော့ပါဘူး။တော်တော်တော့နေသွားပါတယ်။ဒါပေမဲ့ကြံတော့ကြံနေသေးတာပေါ့နော်။ညွှန်ကြားချက်တွေကိုကျွန်တော်အတိအကျလေးလိုက်နာပေးဖို့ဆိုတော့ပိုကောင်းတာပေါ့နော်။ဟုတ်ကြပါတယ်။
ထတိုးလူနာနံပါတ်85ဖြစ်တဲ့တောင်ငုံမြို့နယ်မှာနေထိုင်သူအသက်89နှစ်အရွယ်အမျိုးသားဟာခီးသွွားရာဇဝင်နဲ့ယောဂဖြစ်ပွားထားသူတွေနဲ့ထိတွေ့မှုမရှိထားပေမဲ့လည်းတခွဲတီပြူလူနာဖြစ်ရတဲ့အကြောင်းရင်းကိုဒေါက်တာမြတ်သူဝင်းကအခုလိုခံမှန်းပြောဆိုထားပါဗျ။
ဒီနေမျိုးသားစုတွေရှိတာကိုသူတို့မျိုးသားစုတွေကသူတို့အပြည့်ထွက်သွားလာလုပ်ကန်နေတဲ့လူတွေပါနေတာပေါ့နော်။အဲ့ဒီကတဖြစ်နိုင်တာပေါ့ကျွန်တော်တို့ဒါတော့ခံမှန်းချက်ပဲပေါ့နော်။အဲ့တော့အဲ့ဒီနေ့ဒီနေမျိုးသားစုတွေကိုကျွန်တော်တို့ quality site တွေကိုပို့မယ်တချို့လည်းစေရုံတွေပို့တယ်ပေါ့နော်။အဲ့တော့ကျွန်တော်သူတွေကဒီကနေကြတဲ့လူတွေကိုကျွန်တော်တို့ကျွန်တော်ပြန်ပြီးစစ်ဆေးရမှာပေါ့ဒီမှာတပ်ပြီးရှိနိုင်ပြီလေပေါ့နော်။ဟုတ်ကဲ့ပါ။
ထတိုးလူနာတွေများလာသလိုဒီလူနာတွေနေထိုင်ခဲ့တဲ့အိမ်နဲ့လမ်းရက်ွက်တို့ကိုပါအသွားအလာကန့်သတ်ပြီးထိတွေ့မှုရှိထားသူတွေကိုတိကျထားရှိပြီးစောင့်ကြည့်မှုတွေကိုပြုလုပ်နေကြတာပါ။မြမနှစ်တကူကာလမှာပြည်ရင်းမှာဒီယောဂဖြစ်ပွားနှုန်းတက်လာတဲ့အခြေအနေရှိနိုင်လို့ဒါတွေကိုထိန်းချုပ်ကာကွယ်ဖို့အတွက်အာဏာပိုင်တွေကဆောင်ရွက်နေခြင်းထုတ်ပြန်ထားတဲ့ဆောင်ရွက်ရှောင်ရွက်ညွှန်ကြားချက်တွေကိုလည်းပြည်သူတွေအနေနဲ့အတိအကျလိုက်နာဖို့ကအရေးကြီးတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကသတိပေးနေပါတယ်။ဒီကနေ့စီးရင်တွေအရကမ္ဘာနိုင်ငံနဲ့နေမြေပေါင်း210မှာလူပေါင်း320ကျော်ကိုကူးစက်ခဲ့တာပါဒီယောဂကြောင့်သေဆုံးသူ73သိန်းကျော်ရှိခဲ့ပြီးယောဂတတလာသူအရေအတွက်ဟာလည်း9,200ကျော်ရှိထားပြီးဖြစ်ပါတယ်ကျွန်မစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ